ဥထုံးခမရအခုမတ်ဟန်နီဦးရဲ့ကျမ်းမာရေးအခြေအနေဘယ်လိုရှိလဲခမရ
မတ်ဟန်နီဦးနဲ့ကျွန်တော်ပြီးခဲ့တဲ့ကြာသာပတင်းညာသူ့ထောင်သားသွားတည်တော့ထောင်သေးုံကဆရာဝန်ကြီးကသူ့ပြောပြတာကိုကျွန်တော်ပြန်ပြောပြလို့သိရတယ်ဗျသူကတောက်လျှောက်ရှစ်လာလုံးလုံးရှိပြီလေအကြီးပြားယောဂါနဲ့ပတ်သက်ပြီးတော့အကြီးပြားမှာအရာဘူးတွေပေါက်တယ်ဗျအနာလေးတွေဖြစ်တယ်အဲ့ဒါတွေကိုဆေးကုလာတာရှစ်လာလုံးလုံးရှိသွားပြီဆွေးထိုးဆေးတွေရောတောက်ဆေးတွေနဲ့ဟောသူတို့ကကိုယ်ပင်နဲ့လုံးဝမပြောက်ဘူးနဲ့အခုပိုကြီးမလာတယ်ပေါ့ဗျာသူတို့ကတော့ပြန်ဒီဥစ္စာသူတို့စီမှာတော့ကုလို့မရတော့ဘူးတဲ့ဒါကြောင့်ရန်ကုန်ဆေးရုံမျိုးဖြစ်စေရေပြားအထုကုဆေးရုံကိုဥမာကုမှရမယ်လို့ဆိုပြီးသူတို့ကအဲ့လိုပြောတယ်လို့ကျွန်တော်သမီးကပြန်ပြောပြပါတယ
်ဟုတ်ကဲ့အဲ့တော့ဦးထွန်းတို့ဘာတွေစီစဉ်ထားလဲခင်ဗျာ
ကျွန်တော်အရင်ကတော့အခုရုံးထွက်မှာတော့သက်ဆိုင်ရာကိုအကြောင်းကြားမှာပေါ့ဗျာသူ့ရဲ့ယောဂအခြေအနေရနဲ့ရန်ကုန်ဆေးရုံမျိုးတင်ပို့ပြီးကုပေးနိုင်ကုပေးဖို့ပေါ့နော်အဲ့လိုကျွန်တော်တို့ကတော့စီစဉ်ထားပါလေလောက်ကန်ဆောင်ရွက်ပေးဖို့လေ
တာဝီထောင်ကတခြားနိုင်ငံအကျဉ်းသားတွေရဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျအ
ဲ့ဒီမှာအခုဆိုရင်ချို့ကတီဗီယောဂါဖြစ်နေတယ်ဗျဟိုကြည်ရင်မားပေါ့နော်ရင်မားဟိုတီဗီရင်မားဆိုပြီးဖြစ်တဲ့လူတွေရှိတယ်ဗျအဲ့ဒါတွေကိုလုံးဝကုပေးတာမတွေ့ရဘူးအဲ့တော့ဘာဖြစ်မလဲဆိုရင်အဲ့ဒီလူကနေတော့ကုရင်နောက်လူတယောက်ကိုကုသွားလို့ရှိရင်ရင်မားတီဗီပဲထပ်ဖြစ်သွားရောစေကူရခက်သွားမှာပေါ့ဗျာ
အဲ့ဒီဟာတို့အစာငတ်ကစာနာပြပွဲတော့ပြီးသွားပြီပေါ့
ဟုတ်ကဲ့ခင်ဗျာအားလုံးတော့ဘဂတ်ကျောင်းသားတွေကတော့အစာငတ်ကစာနာပြတာကိုတို့ဇာကြီးရက်နာလိုက်တယ်လို့ပြောပါတယ
်ကျောင်းသူကျောင်းသားတွေလွတ်မြောက်ရေးတို့အမှုအခြေအနေရောဘယ်လိုရှိလဲခင်ဗျာ
ဒီအားနဲ့ပတ်သက်လို့တော့68ရောင်ဆိုပြီးတရားစွဲဆိုထားတယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့မိသားစုတွေအားလုံးကနေတော့တရားမျှတရေးကော်မတီဆိုပြီးတော့ဖွဲ့လိုက်ပါတယ်အဲ့ဒီဖွဲ့ထားတဲ့အတိုင်းမှာကျွန်တော်တို့တွေကနောက်တစ်ခါနိုင်ငံသားကဥပဒေပဲဆိုင်ရာပညာရှင်တွေအရလည်းဟိုနေ့ဖြစ်တဲ့ခါမှာဒီအမှုနဲ့ပတ်သက်ပြီးတော့ဟိုငဘူမူလာတဲ့အမှုကပြက်ပြဲနေတယ်လို့လေပြောတယ်ဗျကျွန်တော်တို့လည်းအဲ့ဒီမှာဖြစ်စဉ်ကိုကြည့်ရတော့လေလေးပွင့်ဆိုင်ပေါ့နော်လေးပွင့်ဆိုင်ဆိုတော့အစိုးရရဲ့စွတ်တော်ရဲ့နောက်တစ်ခါကျွန်တော်တို့ဒီ NNE ရဲ့အကြောင်းသားတွေရဲ့စပြီးတွေ့ဆုံတဲ့ကာလထဲကသဘောတူညီချက်အရဒီလိုဆန္ဒပြရတဲ့ဟိုနေ့လုပ်တဲ့လူတွေကိုမခံသေးဘူးအိုအပြစ်မြေဘူးတရားရုံးတင်တရားမဆွဲဆိုပါဘူးလို့ဆိုပြီးသူတို့ကတရားဝင်သဘောတူညီချက်ရှိတယ်။အဲ့ဒါကြောင့်ဒီဖြစ်စဉ်အရာကဟိုဒီကျောင်းသားတွေကလုံးဝစစ်ကျူးလွန်တာမဟုတ်ဘဲနဲ့ညှိနှိုင်းဖြစ်ရှင်းခြင်းကိုပဲရှိတာလေ။ဒါပြင်နဲ့အစိုးရဘက်နဲ့ဒီအုပ်ချုပ်တဲ့လူတွေကတော့သူတို့သဘောတူညီချက်ကိုဖောက်ဖျက်ပြီးအခုလိုလုပ်တာဗျ။ဒါကြောင့်ဒီအမှုရဲ့ဖြစ်ပျက်မှုတစ်ခုလုံးဟာတကယ်တော့ကျောင်းသားတွေမှာလုံးဝဥပဒေနဲ့ဖောက်ဖျက်တာမဟုတ်ဘူး။တရားမဲ့လို့တာမဟုတ်ဘဲနဲ့သက်ဆိုင်ရာအစိုးရနဲ့အာဏာပိုင်အဖွဲ့အစည်းကသာလဲတရားမဲ့တရားလို့လောက်ကိုင်းနေဆိုပြီးကျွန်တော်တို့ကသုံးသပ်လို့ရပါတယ်။နောက်ဥပဒေမှာလည်းသူတို့ကိုဆွဲထားတဲ့ပုံမှန်5ခုရှိတယ်။အဲဒီပုံမှန်5ခုလုံးကလည်းတကယ်တော့တရားစီရင်မှုနဲ့ဥပဒေဘက်မှာသူအုပ်ချုပ်ရေးအာဏာရဲ့ဆွမ်းမှုပြီးလောက်ကိုင်းတာတွေကိုတွေ့ရတယ်။အဲဒါကိုတရားမျှတရေးကော်မတီကနေလည်းဒီဥစ္စာနဲ့ပတ်သက်လို့စတင်ထားပါလေဗျ။ပုံမှန်တွေအားလုံးကတချို့ဟာတွေကတရားရုံးကဆွေးနွေးရမယ့်ဟာတွေကိုအုပ်ချုပ်ရေးကလုပ်ထားတာလေ။905ခါဆိုရင်လုံးဝစစ်မှုမမြောက်တာလေပေါ့နော်။အဲဒီအတွက်ကြောင့်ကျွန်တော်တို့အဓိကပြောရမှာကတော့အဲ့လိုဒီမှုကလုံးဝကိုလွတ်ပေးရမှာဗျအဓိကပြောရရင်တော့သမရကိုယ်တိုင်ဒီမှုပယ်ဖြတ်ပေးရမယ့်သဘောမျိုးမှာကျွန်တော်တို့တွေ့ရှိရတယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီအမှုရုံးမှာစစ်ဆေးနေတော့ဘယ်အခြေအနေမှာရှိလဲခင်ဗျာ
ဟုတ်ကဲ့ရုံးကတော့အမှုစစ်တဲ့အနေအထားကတော့အခုမှပထမဦးဆုံးတေလူဗျရဲရချို့စစ်တုံးပဲရှိသေးတယ်ဗျအဲ့တော့တပ်တွေက40ကျော်လောက်ရှိတယ်အဲ့တော့တယောက်ကိုစစ်တာကို၈လကြာသွားပြီပေါ့ဗျာအကြောင်းမျိုးမျိုးနဲ့၈လဖြစ်နေပြီဆိုတော့အားလုံးတွတ်ချက်တာဒီတိုင်းသာဆိုဒီအမှုကိုအပြစ်ဒဏ်ပေးရင်တော့မှပဲအမှုကအပြစ်ဒဏ်တဲ့တော့မှအမှုကိုစစ်နေတာကြာနေအောင်မယ်လို့တော့ပြောနေတာလေအဖြစ်ရောက်နေတယ်ပေါ့ဗျာ
အဲ့ဒါဘာကြောင့်လဲခင်ဗျာရှင်းနေတယ်ရောဒီကိစ္စနဲ့ပတ်သက်လို့ဘာပြောကြလဲ
အဲ့ဒါတော့ကျွန်တော်ကတော့ပုံမှန်အမှုစစ်တိုင်းကျွန်တော်သွားတဲ့အတွက်တွေ့ရှိရတဲ့ဥစ္စာကတော့တရားရုံးကတရားသူကြီးကတရားစီရင်မှုမှာလွတ်လွတ်ကျွတ်ကျွတ်စီရင်နေတဲ့သဘောမျိုးကိုမတွေ့ရဘဲနဲ့သူကသူ့ရဲ့အထက်အသင့်မြင့်အာဏာပိုင်အဖွဲ့အစည်းရဲ့ပြောဆိုကုတ်ကဲမှုကိုနဲ့တော်ပြီလုံနေရတဲ့သဘောမျိုးတွေရှိနေတာကိုတွေ့ရတယ်။တချို့ဟာတွေမြန်မြန်သူလုံလို့ရတာတွေကိုမလုံနိုင်ဘူးဗျ။လုံရမယ့်ဟာကိုမလုံရတာလည်းတွေ့တယ်၊မလုံနိုင်တာကိုလည်းတွေ့တယ်
။အခုအဲ့တော့ထောင်ထဲမှာရောက်နေတဲ့နိုင်ငံချင်းသားတွေကရွေးကောက်ပွဲပေါ်မူတည်ပြီးတော့လူငယ်ချမ်းသာကွန်တစုံတရာရလိမ့်မယ်လို့ရောသူတို့မျှော်လင့်နေလားခင်ဗျ
။ဟုတ်တယ်သူတို့ပုံလုံးပဲဗျ။စိတ်စဉ်အစိုးရရဲ့လွတ်တင်တဲ့တော့ဒါမှမဟုတ်နောက်အစ်စ်ပြက်လာတဲ့အစိုးရတော့လွတ်မယ်ဆိုတဲ့စိတ်နဲ့သူတို့တွေကတော့အများစုကတော့မျှော်လင့်နေပါတယ်။နောက်တစ်ခုကလည်းဗမာပြည်မှာပါဒီအစင်လာကလည်းရှိခဲ့တဲ့အတွက်ကြောင့်ကျောင်းသားတွေလည်းမဟုတ်ဘူးအားလုံးကလည်းအဲ့ဒီလိုစိတ်နဲ့ညှော်လင့်ပြီးတော့ပဲနေပဲလာမလားအစားဆုံးနောက်ထပ်2လလောက်ဆိုတာမျိုးနဲ့တွက်ချက်ပြီးတော့အဲ့လိုအတန်တွေထွက်နေတယ်ဗျ